င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင်
ဒါရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တက်ခွန်653ညာညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ19မီတာကီလိုဟတ်တင်ငန်း633ညာမှနေ့စဉ်အတန်လှန့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောင့်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောင့်ကြတဲ့အခါမှာစားတောင့်မှုမမှန်ကန်တာတွေစားတောင့်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတော့တင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ချက်အတမှာထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြောင်းပြချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြောင်းပြချက်ခန္ဓာမှာအစာကျူးချင်ဤဆိုးကျိုးများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တောတရှင်များရှင်တခါတလေမှာအစာကျူးချင်ရဲ့ဆိုးကျိုးတွေကိုချက်ချင်းခံစားရတတ်ပါတယ်တချို့ယောဂခံစားမှုတွေမှာနာကျင်မှုမရှိပေမဲ့အစာချက်တဲ့အင်္ဂါတွေမှာခွန်အားတွေဆုံးရှုံးရယုံတာမကဘူးကိုယ်ခန္ဓာခွန်အားရဲ့အခြေခံအုတ်မြစ်ကိုထိခိုက်ပျက်စီးစေပါတယ်လိုရာထက်ပိုပြီးတော့စားထားတဲ့အစာစာတွေဟာအစာချက်တဲ့စနစ်ကိုဝန်လေးစေယုံတာမကပါဘူးဖျားနာမှုတွေကိုလည်းဖြစ်ပွားစေတတ်ပါတယ်အဲ့ဒီအစာပိုတွေကြောင့်အစာအင်ဟာသွေးအတိုင်းအစာများစွာလိုအပ်လာပြီးတော့ခြေလက်အင်္ဂါတွေနဲ့ခြေပြားလက်ပြားတွေကိုချမ်းစိမ့်စိမ့်ဖြစ်စေပါတယ်။အဲ့ဒီအစာပိုတွေကြောင့်အစာချက်တဲ့အင်္ဂါတွေဟာပြင်းပြင်းထန်ထန်အလုံးလုံးကြရတယ်။သူတို့ကိုအစာချက်ပြီးတဲ့အချိန်မှာလူဟာနှုံးချီသွားပါတော့တယ်။အဲ့ဒီခံစားမှုဟာအစာချက်အင်္ဂါရက်တွေအလုံးပိုပြီးလှုပ်ဆောင်ရတဲ့အတွက်ကြောင့်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်။တခါတရံမှာစိတ်လက်မအီမသာဖြစ်ပြီးအုံနောက်ဟာလည်းပဲထုံထိုင်းနေတတ်ပါတယ်။အဲ့ဒီလိုမလိုလားအပ်တဲ့ယောဂလက္ခဏာတွေကိုခံစားရခြင်းကအင်္ဂါရက်တွေရဲ့အစွမ်းတကိုးတွေကိုသုံးသင့်တာထက်ပိုးပြီးတော့အသုံးပြုတဲ့အတွက်မောပန်းနွမ်းလျက်သွားတဲ့သဘောပဲဖြစ်ပါတယ်။ကျွန်တော်ကိုအနာပေးပါတော့လို့အစာအိမ်ကဖွင့်ဆိုနေပေမဲ့အဲ့ဒီမောပန်းနွမ်းလျက်မှုကိုအစာဆာလောင်ခြင်းကိုခံစားနေရခြင်းဖြစ်တယ်လို့လူအများအနဲ့ဖွင့်ဆိုပြီးတော့အစာအိမ်ကိုအနာပေးရမယ့်အစာနောက်ထအစာတွေကိုတော့မှထပြီးတော့စားသေးတယ်။အစာအိမ်ကိုဖြစ်ပေးနေကြတယ်။အကျိုးဆက်အနေနဲ့အစာအိမ်ဟာအားနေသွားပြီးတော့ကောင်းကောင်းအလုံမလုံနိုင်တော့တဲ့အခြေအနေကိုရောက်ရှိသွားပါတော့တယ်။ဒါကြောင့်လူဟာကိုယ်စိတ်နှစ်ပါးအားနေသွားရခြင်းအကြောင်းရင်းတွေရှိပါတယ်။ဒီလိုကိုယ်စိတ်နှစ်ပါးအားအင်ကုန်ခန်းသွားရခြင်းအကြောင်းရင်းဖြစ်ပြီးနေရာတကာမှာတွေ့နေရတဲ့ချိနဲ့ချင်းရဲ့အခြေခံအကြောင်းလည်းဖြစ်ပါတယ်။ကျမချင်းပြုပြင်ပြောင်းလဲရေးသမားတွေဟာကျမရေးကိုထိခိုက်စေမဲ့အစာအသောက်အလုံးကိုရှောင်ကြဉ်ခဲ့ပြီးဖြစ်ပေမဲ့အာဟာရဖြစ်တဲ့အစာတွေကိုကိုယ်ကြိုက်သလောက်စားနိုင်ခွင့်ရှိတယ်လို့အထင်ရှိနေကြပါတယ်။သူတို့ဟာထမင်းစပွဲမှာထိုင်တဲ့အခါမှာဘယ်အတိုင်းအစာအထိစားသင့်တယ်လို့ဆင်ခြင်သုံးသပ်ပြီးတော့လှုပ်ဆောင်ရမယ့်အစာအလွန်အကျွံစားသုံးတတ်ကြပါတယ်။ဒီလိုနဲ့အစာနဲ့အပြည့် ထက်ချင်းခံရတဲ့အစာအိမ်ဟာတစ်နေ့လုံးပြည့်ကယ်နေပါတော့တယ်။စားသမျှအစာတွေထဲမှသွေးသားမဖြစ်စေနိုင်တော့တဲ့အစာပိုတွေဟာအစာချေစနစ်အတွက်ဝန်ထုတ်ဝန်ပိုးတစ်ခုဖြစ်ပါတော့တယ်။ခန္ဓာကိုယ်ရန်တရားကြီးကိုလည်းအနှောက်အယှက်ပြုပါတယ်။အစာအိမ်ဟာအာအင်ဆုပ်ယုပ်သွားပြီးတော့အစာချက်အင်္ဂါတွေဟာလည်းချိနဲ့သွားတတ်ပါတယ်။အကျိုးဆက်အနေနဲ့ယောဂဗျာမျိုးစုံခံစားလာရပါတယ်။တကယ်လို့ယောဂရှိထားနေသူတွေအစာကျူးခဲ့လို့ရှိရင်ရှိထားနေတဲ့ယောဂတွေဟာပိုပြီးတော့ဆိုးရွားလာပြီးအင်အားတွေဟာလည်းပဲနေ့စဉ်ဆုပ်ယုပ်လာပါတော့တယ်။အကြောင်းကတော့စားသုံးမိတဲ့အစာတွေကိုခြေဖြတ်ဖို့ခွန်အားတွေကိုမလိုအပ်ဘဲအသုံးပြုခဲ့ကြခြင်းဖြစ်တယ်။လူတို့ဟာအစာမကြေတဲ့ယောဂကိုခံစားဘူးကြတဲ့အတွက်သဘောပေါက်ပါလိမ့်မယ်။မိသားစုထဲမှာအဲ့ဒီယောဂမျိုးခံစားနေရတဲ့သူရှိတဲ့အတွက်အဲ့ဒီယောဂရဲ့ကြောက်စရာအခြေအနေကိုလူတို့သိရှိထားပါလေလူတဦးတယောက်ဟာအစာမကျေယောဂတဲ့တူဖြစ်လာလို့ရှိရင်အဲ့ဒီလူဟာကိုယ်စိတ်နှစ်ပါးစလုံးမှာဒုက္ခတဲ့တူဖြစ်လာပါတယ်ဒါကြောင့်လူစိတ်ရှိတဲ့မိษွေတွေဟာလည်းပဲသူနဲ့အတူကိုယ်စိတ်နှစ်ပါးရဲ့ဒုက္ခကိုခံစားလာရပါတယ်သောတရှင်များရှင်လူတွေဟာရေပုံရအားဖြင့်အလွန်အကျွံစားနေကြကြောင်းလူအများစုဟာအစာကျူးခြင်းကြောင့်မအီးမသာဖြစ်ပြီးတော့ဖျားနာခြင်းအကျိုးဆက်ကိုခံစားနေရကြောင်းဖျားသခင်ကသိရှိပါတယ်အဲ့ဒီဒုက္ခကိုထာဝရဖျားသခင်ကလူတို့ကိုစီရင်တော်မူခြင်းမဟုတ်ဘဲလူတို့ကသာမိမိတို့ဘာသာမိမိတို့ဖန်တီးခဲ့ကြခြင်းသာဖြစ်ပါတယ်ယောဂဝေဒနာတွေဟာအပြစ်ကျူးလွန်ခြင်းရဲ့ဆိုးကျိုးဖြစ်တာကိုသူတို့သိရှိနားလည်ဖို့ဘုရားသခင်အလိုရှိပါတယ်။လူများစွာတို့ဟာကျမ်းမာရေးစည်းမျဉ်းကိုဖောက်ဖျက်ပြီးအစာကိုကြောသောပါစားတတ်ကြသလိုတချို့မှာတော့မတည့်တဲ့အစာတွေကိုရောပြီးစားတတ်ကြပါတယ်။အစာအိမ်ကိုထိခိုက်အောင်လုပ်ခြင်းဟာဝိညာဉ်အသက်တာကိုထိခိုက်စေချောင်းကိုလည်းသိစေဖို့အတွက်ဘုရားသခင်အလိုရှိတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အတိပေးအကြံပေးတင်ပြလိုက်ရပါတယ်ရှင်။သောတရှိများရှင်လန်းချမ်းမြေ့ကြပါစေရှင်။
စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီချင်းခရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီသက်ကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေဘာလူတွေအတွက်သူလေးပေးလူညှောရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သံကားတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျောလင့်ချက်တွေသူပြေစီကတက်ဖို့တော်ရမည်စီသည
်ဗုဒ္ဓရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်နာတော်တာဆင်ရင်ခွန်အာယူကြပါစို့
သောတာရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝဆုံနေကြပါစေ။ယနေ့မွန်မြလာတော့နေ့တက်မှာသောတာရှင်တို့နဲ့တူပြန်လည်ပြီးတော့မျော်လင့်ခြင်းဓမ္မလေးလိုင်းကနေမှပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ချစ်တော်မိတ်ဆွေများယနေ့ဤခရစ်တော်မွေးနေ့ရာသီမှာသလို့ရှိရင်ခရစ်တော်ရဲ့အကြောင်းအရာစဝင်တွေကိုဇက်တိုက်တင်ပြနေတာဖြစ်ပါတယ်။ဒီနေ့မှာတော့ဆက်လက်ပြီးတော့တင်ပြသွားခြင်းတဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုဆိုတဲ့အကြောင်းအရာနဲ့ဆက်လက်ပြီးတော့တင်ပြသွားခြင်းပါတယ်။ရှင်မသက်ခန်းကြီးနှစ်အငယ်19ရနေမှာ23မှာဆိုလို့ရှိရင်ဟေရုမင်းကြီးတည်ပြည့်တဲ့နောက်မှာဆိုလို့ရှိရင်တော့ကောင်းကင်တမန်တပါးကအိမ်မက်ထဲမှာယောသကိုထပါမိခင်နဲ့ကလေးကိုခေါ်ပြီးတော့သင်းရဲ့တိုင်းပြည်ကိုပြန်သွားပါလို့ပြောပါတယ်သူငယ်တော်ကိုတတ်ချင်တဲ့ဟေရုမင်းကြီးကဆိုလို့ရှိရင်တည်သွားပါပြီ ဒါကြောင့်ယောသသာလို့ရှိရင်သူ့ရဲ့မိသားစုနဲ့တူသူတို့ရဲ့တိုင်းပြည်ကိုပြန်သွားခဲ့တယ်။ဒါပေမဲ့ဟေရုမင်းကြီးရဲ့သားဟာဆိုလို့ရှိရင်ယူဒပြည်ရဲ့ရှင်ပြန်ဖြစ်လာတဲ့အကြောင်းကိုယောသကြားတဲ့အခါမှာဆိုရှင်ယူဒပြည်ကိုသွားရမှာကြောက်နေတယ်။အဲဒါကြောင့်ဖျားသခင်ကသူ့အားဂါလိလဲပြည်ကိုသွားဖို့ကြံအတွက်အိမ်မက်ပေးပြန်တယ်။ယောသကလည်းနာသရက်မြို့မှာသွားပြီးနေထိုင်ခဲ့တယ်။ကိုတော်ကိုနာသရက်မြို့သားလို့ခေါ်ကြလိုက်မယ်ဆိုတဲ့အခြားသောပရောဖက်ရဲ့ဟောကြားချက်အတိုင်းမှန်ကန်လာပါတယ်။ရှင်လူကခိုင်းနေ့အငယ်41ကနေမှ50နှစ်မှာဆိုလို့ရှိရင်ဗိမာန်တော်ထဲမှာဆိုရင်သူငယ်တော်ယေရှုရောက်နေတဲ့အကြောင်းအရာသဘင်ကိုဆက်လက်ပြီးတော့တွေ့ရမှာဖြစ်ပါတယ်။ယူဒယောက်ျားလေးများဆိုလို့ရှိရင်အသက်12နှစ်ပြည့်ရင်ယူဒဘာသာရေးအခမ်းအနားများမှာဆိုရှင်ပါဝင်ခွင့်ရကြတယ်။ဗိမာန်တော်ရဲ့ယင်ပြင်မှာဆိုလို့ရှိရင်ဘာသာရေးကောင်းဆောင်များဟာစကားပြောဆိုဆွေးနွေးကြပြီးတော့မိကုံများကိုဖြေချလိမ့်ရှိတယ်။နစ်စင်နေတိုင်းသူငယ်တော်ယေရှုရဲ့မိမာတွေဟာပတ္တကပွဲခံချိန်မှာဆိုလို့ရှိရင်ယေရုရှလင်မြို့ကိုသွားကြတယ်။ဒါကြောင့်12နှစ်အရွယ်ရှိပြီးဖြစ်တဲ့သူငယ်တော်ယေရှုလေးကိုအဲ့ဒီပွဲတော်ကိုခေါ်သွားကြတယ်။ပတ္တကပွဲပြီးတဲ့အခါမှာဆိုလို့ရှိရင်သူငယ်တော်ယေရှုဟာဗိမာန်တော်ထဲမှာကြံရစ်ခဲ့တယ်။ဒီလိုကြံရစ်ခဲ့တာကိုသူ့မိဘတွေကမသိကြဘူး။သူတို့ရဲ့သားဟာဆွေမျိုးတွေမိတ်ဆွေတွေနဲ့အတူရှိနေတယ်လို့ပဲထင်ကြတယ်။တနေ့လုံးခရီးပြုတ်ပြီးတဲ့နောက်မှာဆိုရှင်သူသည်မိဘတွေဟာယေရှုကိုရှာဖွေကြတယ်။သူ့ကိုရှာလို့မတွေ့တဲ့အခါမှာဗိမာန်တော်ကိုပြန်ပြီးတော့ရှာကြတယ်။သုံးရက်မြောက်တဲ့နေ့မှာသူငယ်တော်ယေရှုကိုဗိမာန်တော်ထဲမှာတွေ့ကြတယ်။အဲဒီယေရုရှလင်မြို့ပတ်သက်ကပွဲမှာလူဘလောက်များသလဲမိတ်ဆွေခမန်းလို့ရမှာပဲ။လူအများအများစွာလာကြတဲ့အတွက်ကြောင့်သခင်ယေရှုရဲ့မိဘတွေဟာဗိမာန်တော်ထဲမှာပြန်လဲရှာဖွေတာ၃ရက်မြောက်မှာပဲသူငယ်တော်ယေရှုကိုပြန်တွေ့ခဲ့တာဖြစ်ပါတယ်။သူဟာဘာသာရေးဆရာတွေနဲ့အတူထိုင်နေတယ်။ဆရာတွေရဲ့တရားစကားကိုနားထောင်ပြီးတော့သူတို့နဲ့ဆွေးနွေးမေးမြန်းတယ်။သူငယ်တော်ယေရှုရဲ့စကားကိုကြားရတဲ့လူတွေအားလုံးဆိုရှင်သူ့ရဲ့အသိပညာနဲ့ဖြေကြားချက်တွေကိုအံ့ဩကြတယ်။သူမိဘနှစ်ပါးဟာလည်းသူ့ကိုတွေ့တဲ့အခါမှာအလွန်အံ့ဩအားသင့်သွားကြတယ်။သူရဲ့မိခင်ကတော့တားရဲ့ဘာကြောင့်ဒီလိုလုပ်ရတာလဲမင်းကိုဖေဖေနဲ့မေမေတို့စိုးရိမ်တကြီးနဲ့ရှာခဲ့တယ်ပြောတဲ့ခါမှာဆိုရှင်ကျွန်တော်ကိုဘာဖြစ်လို့ရှာတာလဲကျွန်တော်ဟာဆိုရှင်ခမဲတော်ရဲ့အိမ်တော်မှာနေရမယ်ဆိုတာမသိကြဘူးလားလို့ပြန်ဖြေခဲ့ပါတယ်ဒါပေမဲ့မိဘနှစ်ယောက်စလုံးဟာဆိုရှင်သူပါပြောလဲဆိုတာကိုလုံးဝနားမလည်ကြဘူးအဲ့ဒီနောက်မှာဆိုရှင်သူငယ်တော်ယေရှုဟာနာဇရက်မြို့ကိုမိဘတွေနဲ့ပြန်သွားတယ်သူဟာမိဘစကားကိုနားထောင်သူဖြစ်တယ်။သူ့အမေကတော့အဖြစ်ပြက်တဲ့အားလုံးကိုစဉ်စားတွေးတောနေလျက်ရှိတယ်။သူငယ်တော်ယေရှုဟာဆိုရှင်တဖြည်းဖြည်းကြီးပြင်းလာတယ်။အသိဉာဏ်ဖွံ့ဖြိုးတိုးတက်လာပြီးတော့ကျမ်းမာတန်ဆွမ်းလျက်ရှိတယ်။သူဟာဘုရားသခင်ရှေ့လူတို့ရှေ့မှာမျက်နာပွင့်လန်းတဲ့သူဖြစ်လာတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသခင်ယေရှုဟာဆိုရှင်ငယ်စဉ်တောင်ချေကလေးဘဝကနေစပြီးတော့မိဘရဲ့အယိတ်အယာအောက်မှာဆိုရှင်ရှင်သန်ခဲ့ပြီးတော့မိမရဲ့စကားကိုတသွေးမတိန်နားထောင်လိုက်လျှောက်တဲ့ကလေးသူငယ်ဖြစ်ကြောင်းကိုတွေ့ရပါတယ်။မိဘကပြန်ပြီးတော့ခေါ်တဲ့အခါမှာထက်ချက်မကွာနဲ့ပြန်လိုက်သွားခဲ့ပါတယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်ခရစ်တော်ကဆိုရှင်ယေရှုဟာဒီကမ္ဘာလောကကြီးကိုလာရောက်တဲ့အခါမှာမိဘနဲ့အတူလက်ပွန်းတည်းနေထိုင်ုံမကပဲနဲ့မိဘနေနဲ့အတူသွာလာလှုပ်ရှားပြီးတော့မိမစကားကိုနားထောင်ခြင်းအပြင်လူရှိဖျားရှိမှမျက်နှာသာရခဲ့တဲ့ကလေးသူငယ်လေးဖြစ်ပါတယ်။ဒီနေ့မှာကြားနိုင်ခဲ့တဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုကြောင်းကိုကြားရတဲ့ခါမှာသူငယ်တော်ယေရှုဗိမာန်တော်တဲမှာရောက်တဲ့ခါမှာဘလောက်အံ့ဩဖွယ်ရာကောင်းတယ်။ကျမ်းတက်စရာတွေကျမ်းပြုစရာတွေနဲ့ဆွေးနွေးမေးမြန်းပြောဆိုတဲ့အရာတွေခါလို့ရှိရင်ကျမ်းတရားစရာတွေအတွက်လည်းအာသစ်စရာဖြစ်တယ်လို့ယနေ့ကြားနာခဲ့ရတဲ့သူတွေအားလုံးအတွက်ကလည်းသခင်ယေရှုကိုဖြေချချက်တွေကိုနားဆင်ရတဲ့ခါမှာသူတို့အတွက်လည်းအံ့ဩဖွယ်ရာများဖြစ်ခဲ့ပါတယ်။ဒါကြောင့်ဒါဟာဆိုရှင်အမှန်တကယ်ဖြစ်ခဲ့တဲ့အရာဖြစ်တယ်။ယေရုရှလင်မြို့ရဲ့ဗိမာန်တော်မှာဆိုရှင်သခင်ယေရှုသွားရောက်ခြင်းဟာဆိုရှင်အသက်ငယ်စဉ်12နှစ်မှာသွားရောက်ခဲ့တာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေယနေ့ဖခင်သခင်ဟာဆိုရှင်ဒီကမ္ဘာလောကကိုကြွဆင်းလာပြီးတော့ဖခင်တရားရှိတဲ့သူတယောက်ဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။ဒါကြောင့်သခင်ခရစ်တော်ရဲ့ဗိမာန်တော်ထဲမှာသွားလာခြင်းရဲ့အကြောင်းအရာသဘင်ကိုကြားရနာရတဲ့ခါမှာကျွန်တော်တို့အားလုံးအတွက်ကယ်တင်ရှင်ဟာဆိုရှင်ဉာဏ်ပညာအားဖြင့်တိုးပွားပြီးတော့အသိပညာဖွင့်ပြပြီးတော့မိခင်ဖခင်တို့ရဲ့စကားကို နားထောင်တဲ့သူတယောက်ဖြစ်ကြောင်းကျွန်တော်တို့ကြားသိရတဲ့အခါမှာယနေ့ချစ်တော်မိတ်ဆွေများအတွက်ခွန်အားသည်သည်ရရှိနိုင်မယ်လို့လည်းမျှော်လင့်ပါတယ်။အားလုံးပေါ်ဖျားကောင်းကြီးချပေးပါစေ။ထက်ကောင်းငယ်ပေါ်၌တရှိတော်မူသောဖဖျားယနေ့ကရုရှင်သခင်ခရစ်တော်သည်ဧကပါလောကကိုကြွမြန်း၍လာခဲ့ပါပြီ။ယနေ့အသက်12နှစ်ပြည့်တဲ့အခါမှာယေရုရှလင်မြို့ရဲ့ဘိမ်းမံတော်မှာရှိတဲ့ပတ္တကပွဲမှာပါဝင်ဆင်နွှဲခဲ့သောကလေးသူငယ်လေးလည်းဖြစ်ခဲ့ပါတယ်။သူသည်လူတော်ထဲမှာသွားရောက်ခြင်းတဲ့အခါမှာလေကရုရှင်ပြားရဲ့လင်းကရုရှင်ပြားရဲ့ဘုံကိုထင်ရှားယုံနဲ့မကပဲနဲ့ကျမ်းပြုစရာများကျမ်းတက်စရာများနဲ့တူဆွေးနွေး၍ကရုရှင်ပြားရဲ့လင်းတရားကိုပုံမပြီးမှထွန်းလင်းတောက်ပသောလူငယ်လေးဘဝအဖြစ်ရှင်သန်ခဲ့ပါတယ်။ကိုရောကိုကျေးဇူးတင်တဲ့ယနေ့သားသမီးတို့ဒီလေကရုရှင်ပြားရဲ့အလိုတော်ကိုဆောင်၍ကရုရှင်ပြားရဲ့အလိုတော်တိုင်းအသက်ရှင်ပြီးတကလားကရုရှင်ပြားပေးတဲ့ကောင်းချီးမင်္ဂလာကိုအမြဲတမ်းခံစားဖို့ရန်အတွက်မာတော်မေကြောင်းဘယ်တော့တော်တခင်ခရစ်တော်ဤနာမတော်ကိုမပြည့်စောင်းပါလေဖခင်။အာမင်။
ကြတဲ့ဒူလေးဒူမလေးတို့အားလုံး ကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရယ်ကွယ်ဒူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်စမတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာခရစ်စမတ်ပုံပြင်လေးကတော့ခရစ်တော်ယေရှုနဲ့သူ့ရဲ့ဧည့်သည်များဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးတူမလေးတို့ရေအေးရွာဆိုတဲ့ရွာလေးတစ်ရွာမှာနီနီဆိုတဲ့မိန်းကလေးတစ်ယောက်ရှိတဲ့ကွယ်နီနီလေးဟာအသက်က12နှစ်ပဲရှိသေးတယ်ကွ။နီနီလေးဟာအိမ်မှာကလေးဆိုလို့တယောက်တည်းပဲရှိတော့အဖေအမေအဖိုးအဖွားတွေကသူ့ကိုတိတ်ချစ်ပြီးစိတ်အလိုလိုက်ကြတာပေါ့ကွ။ဒါပေမဲ့နီနီလေးဟာသူ့ရဲ့အိမ်ကိုဧည့်သည်လာရင်မကြိုက်ဘူးတဲ့ကွ။ဆွေမျိုးပဲဖြစ်ဖြစ်တစိမ့်ပဲဖြစ်ဖြစ်ဘယ်သူမှလာတာသူမကြိုက်ဘူးကွ။ဘာဖြစ်လို့လဲဆိုတော့ဘိုးဘွားမိဘတွေကသူ့ကိုမချစ်တော့ပဲဧည့်သည်တူဦးတယောက်ကိုပြောင်းချစ်သွားမှဆိုလို့ပေါ့ကွ။သူ့ရဲ့အတွေးခေါ်တွေကအဲ့ဒီလိုတယူသားနေတဲ့အတွေ့ဧည့်သည်လာရင်အနောက်ရှက်အမြဲပေးတတ်တဲ့ကွ။အဖေအမေကပြောပြမဲ့မရဘူးပေါ့။အဲတူလေးတူမလေးတို့ရေနီနီလေးဟာတနည်းအပြင်းဖျားတော့တာပဲတဲ့ကွယ်အဲ့ဒီလိုဖျားတော့သူ့အမေကအိမ်ပြေမထွက်ခိုင်းပဲအဲ့ရထဲမှာပဲလဲလျောင်းနေစီတာပေါ့ကွယ်နီနီရဲ့အဲ့ရဘေးမှာအယုတ်ကလေးတွေအများကြီးရှိတဲ့အဲ့ဒီအယုတ်တွေထဲမှာမှယေရှုခရစ်တော်လေးမွေးဖွားတဲ့အယုတ်ပုံလေးလဲပါတဲ့ကွယ်သူ့စိတ်ထဲမှာအယုတ်ကလေးတွေကိုကြည့်ပြီးစကားပြောတယ်အယုတ်ကလေးတွေကလည်းသူ့ကိုစကားပြန်ပြောတယ်လို့သူခံစားရတဲ့ကွယ်သူငယ်တော်ယေရှုလေးပါတဲ့ခရစ်စမတ်ရုပ်ပုံလေးကိုသူသေးသေးချာချာကြည့်တော့သူငယ်တော်ယေရှုလေးရဲ့မိခင်ကပဝါဖြူလေးခြုံထားပြီးသားလေးကိုပြုံးကြည့်နေတဲ့ပုံသူငယ်တော်ယေရှုလေးလည်းသူ့ရဲ့မိခင်ကိုပြုံးပြီးကြည့်နေတဲ့ပုံကိုသူကြည့်ပြီးနီနီလေးဟာသခင်ယေရှုနဲ့အဖော်သွားလို့ဖို့စိတ်ကူးရင်ပြီးအိပ်ပျော်သွားတဲ့ကွယ်ဒူလေးတူမလေးတို့ရေနီနီလေးဟာအိပ်ပျော်နေစဉ်အိမ်မက်မက်တဲ့အိမ်မက်ပုံကတော့ကွယ်နီနီလေးဟာရွာတရွာကိုရောက်တော့ခရစ်တော်မွေးနေ့ပွဲခရစ်စမတ်ပွဲကျင်းပတဲ့ကွယ်ဒါနဲ့နီနီလေးဟာတွေ့တော့စိတ်ဝင်စားတာပေါ့စိတ်ဝင်တစားသူကြည့်နေပြီးအဲ့ဒီလိုသူကြည့်နေတဲ့အချိန်မှာမယ်တော်မာရိနဲ့သခင်ယေရှုကိုတွေ့ပြီးသခင်ယေရှုလေးရဲ့ဘေးမှာလဲလူတွေဝိုင်းအောင်နေတာတွေ့ရတဲ့မာကုပညာရှိကြီးတွေတိုးထိန်ကြီးတွေချမ်းသာကြွယ်ဝတဲ့လူတွေရောစင်းရတဲ့သူတွေပါသူငယ်တော်ယေရှုလေးကိုတယိုတသေးဖူးမြော်ကြတဲ့ကွယ်အဲ့ဒီအထဲမှာလဲနီနီလေးလဲပါတာပေါ့ယေရှုလေးကိုအနီးကကြည့်ရလို့သူအယမ်းပျော်တာပေါ့ကွယ်သူငယ်တော်ယေရှုလေးဟာပြုံးလို့ပေါ့ကွယ်နီနီရဲ့အိမ်မက်ထဲမှာမယ်တော်မာရိနဲ့သူစကားပြောတယ်မာရိကိုမေးတယ်သူငယ်တော်ယေရှုလေးဟာသူ့စီလာတဲ့ဧည့်သည်တွေဒီလောက်များတာစိတ်မညစ်ဘူးလားသူစိတ်မဆိုးဘူးလားလို့သူ့အမေမာရိကိုမေးတဲ့ကွယ်မယ်တော်မာရိကဘာပြန်ပြောတယ်လဲဆိုတော့သမီးရေသူငယ်တော်ယေရှုလေးကသူ့စီဧည့်သည်တွေလာတာစိတ်မညစ်ပါဘူးကွယ်ပိုပြီးပျော်သေးတယ်မတွေ့ဘူးလားပြုံးနေတာပဲဧည့်သည်တွေကိုလည်းသိချစ်တဲ့သဘောပေါ်သမီးရေဧည့်သည်ဆိုတာတခါတလေကောင်းကင်တမန်တွေဖြစ်နေတတ်တယ်သမီးရေဒါကြောင့်ဧည့်သည်ကိုကို့အိမ်လာလို့ရှိရင်ဧည့်သည်ကိုကြည်ပြွန်ကြရတယ်။သူငယ်တော်ယေရှုလေးဆိုရင်သူ့စီဧည့်သည်တွေအများကြီးလာတယ်ကွ။သူ့ကိုဖူးမြော်ပြီးဝမ်းမြောက်ဝမ်းသာနဲ့ပြန်သွားကြတာကြီးပဲသမီးရေလို့နီနီလေးနဲ့မယ်တော်မာရိတို့အပြန်အလှန်စကားပြောကြတဲ့ကွ။နီနီလည်းစကားပြောရတော့တိတ်ပြီးဝမ်းသာတာပေါ့။သူငယ်တော်ယေရှုလေးကိုကြည့်လိုက်တော့နှစ်နှစ်ချိုက်ချိုက်အိမ်မောကြနေလေရဲ့။နီနီလည်းသူငယ်တော်ယေရှုလေးရေပြန်လိုက်ပါဦးမယ်။နောက်ဆိုရင်အင်ကိုလာတဲ့ဧည့်သည်တွေကိုစိတ်မဆိုးတော့ဘူးစိတ်မညစ်တော့ဘူးသူငယ်တော်ယေရှုလေးလိုပဲအဲ့ဟုတ်ကြည်ပြွန်အောင်နေတော့မယ်ဆိုပြီးဆုံးဖြတ်လိုက်တယ်ဆိုရင်ပဲနီနီလေးဟာအဲ့ရကနေလန့်နိုးသွားတဲ့ကွယ်ဒါပေမဲ့ပြုံးပြုံနေတဲ့အိမ်မက်ထဲကသူငယ်တော်ယေရှုလေးရဲ့မျက်နာလေးကိုအမြဲမြင်ရောင်နေပြီးဧည့်သည်တွေအိမ်လာရင်ပြုံးပြုံးရွှင်ရွှင်နဲ့ဖော်ရွေနှုတ်ခွန်းဆက်တတ်တယ်ဧည့်သည်ချစ်တဲ့နီနီလေးအဖြစ်ပြောင်းလဲသွားတော့တာပေါ့ကွယ်တူလေးတူမလေးတို့ရေတူလေးတူမလေးတို့လည်းကို့အိမ်ကိုလာတဲ့ဧည့်သည်ကိုပြုံးပျော်ရွှင်စွာကြိုဆိုအပ်ခံနိုင်အောင်အယားယာပြည့်စုံနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်ယေရှုနဲ့သူဤဧည့်သည်များဆိုတဲ့ပုံပြင်လေးကိုနားတော်တဆင်ရင်ရွှေလန်းချမ်းမြေ့ကြပါစေကွယ် တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98316 694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886669တို့ဆက်သွယ်မြင်မြန်းနိုင်ပါတယ်ရှင်။
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။